ကျင်းလိုက်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးကဒေသခံရွာသားတဦးကိုကိုထိလက်ရောက်ကျူးလွန်ခဲ့တဲ့ကိစ္စဟာမဖြစ်တဲ့ကိစ္စဖြစ်သလိုလွတ်တော်ကိုယ်စားလှယ်အနေနဲ့ပါတီရဲ့ပုံရိပ်ကိုမထိခိုက်အောင်သတိထားတဲ့လို့1990ရွေးကောက်ပွဲအနိုင်ရ NLD လွတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်။ဒါပြင်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ပါတီရဲ့စီမံစည်းကမ်းတွေအတိုင်းလှုပ်ဆောင်သွားဖို့မျှော်လင့်တယ်လို့လည်းပြောပါတယ်။အပြည့်စုံကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာ။ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကတင်းလာမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုစလဲဦးရဲမြင့်စွေကပဝကြီးရွာအုပ်စုကကိုထွန်းလာဆိုတဲ့ဒေသခံရွာသားတဦးနဲ့အခြေတင်စကားများရကနေကိုထီးလက်ရောက်ကျူးလွန်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တင်းလာမျိုးနယ်တွင်းကချောင်းနေကြီးရွာအတွင်းမှာရှိတဲ့စာသင်ကျောင်းတိစောက်တာကိုတိုင်းဒေသကြီးလွတ်တော်ကိုစလဲဦးရဲမြင့်စွေကွင်းစင်ပြီးတွားရောက်စစ်ဆေးစင်မှာပြဿနာဖြစ်ခဲ့တဲ့ဗီဒီယိုဖိုင်အင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဝေဖန်သံတွေအတော်လေးထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့1990ရွေးကောက်ပွဲအနိုင်ရ NLD ပါတီလွတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်ကျွန်တော်မြင်တော့တယ်လို့ပြတော့မတယောက်အနေနဲ့ကုလူလေးရောလက်နဲ့ရောနောက်တစ်ခါနှုတ်အားဖြင့်ရောပေါ့နော်ဝစီကံနဲ့ရောအများအမြင်မှာမတင့်တယ်တာဟလာမဖြစ်တင်တာမဖွဲမရကတော့လုံးဝမလုံအပ်တဲ့အရာလို့ကျွန်တော်မြင်ပါတယ်သို့သော်လည်းပဲလွတ်တော်အမတ်ပဲဖြစ်ဖြစ်တခြားပုဂ္ဂိုလ်တွေပဲဖြစ်ဖြစ်နော်ဝင်းကြီးဖူဆိုအဖွဲ့ပဲဖြစ်ဖြစ်တမန်ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ဟာစိတ်လိုက်မှန်ပါဖြစ်တဲ့ကြတဲ့သဘောကတော့ဒါလူသဘာဝပဲဖြစ်ပါတယ်ဒါပေမဲ့တာဝန်ရှိတဲ့နေရာမှာယူရတဲ့လူတွေအများကြီးအများကြီးသူကမျက်စိတောက်ထောက်ကြည့်ခါရတဲ့လူတွေကပို့ပြီးတော့ချိန်ချင်းကြရမယ်အဲဒီပေါ်မှာသင်္ကန်းစာယူနိုင်ကြရင်တော့ကျွန်တော်တို့ပိုကောင်းမလို့ဆားပါတယ်
ပြည်2015ရွေးကောက်ပွဲအကျိုးကာလတုန်းကတော့ NLD ပါတီဥက္ကဋ္ဌဖြစ်တဲ့လက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြည်သူလူထုအနေနဲ့လူကိုမကြည့်ပဲပါတီကိုကြည့်ပြီးမဲပေးဖို့ပြောခဲ့ပါတယ်။ဒါကြောင့်လက်ရှိလွတ်တော်အသီးသီးမှာတာဝန်ယူနေကြတဲ့ပါတီကိုယ်စားလှယ်တွေအနေနဲ့ပါတီရဲ့ပုံရိပ်ကိုမထိခိုက်အောင်လှုံ့ဆော်ကြဖို့တတိထားတင်တယ်လို့လည်းဒေါက်တာတင့်စွေကပြောပါတယ
်။ NLD အခုလက်ရှိလွတ်တော်ကတော့ဟိုအရင်လွတ်တော်တွေတည်းထူကြရတယ်။ဘာကြောင့်လဲဆိုတော့ပါတီကိုကြည့်ပြီးတော့မဲပေးဖို့ဆိုတဲ့လမ်းညွှန်မှုနဲ့ဖြစ်လာတော့ကသူပုဂ္ဂိုလ်တွေကလည်းပါတီရဲ့ဂုဏ်သိက္ခာကိုဆဲဖို့လိုအပ်တယ်
။ဇန်နဝါရီတိုင်း NLD ပါတီဘက်ကတော့ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးပါတီဘုတ်စီကံထိန်းသိမ်းရေးကိုတင်ပြသွားမှာဖြစ်သလို NLD ပါတီဘက်ကလည်းစီပါတီစီမင်းစီကံနဲ့အညီအရေးယူဆောင်ရွက်သွားမယ်ဆိုပြီးတော့ပါတီဘုတ်အလုံးမှုဆောင်အဖွဲ့ကပြောထားပါတယ်။NLD ပါတီအနေနဲ့ပါတီစီမံစည်းကမ်းတွေကိုချိုးဖောက်သူတွေလိုင်းလာခြင်းမရှိတဲ့သူတွေကိုအစင်လာရအေးအေးယူလို့ရှိတာကြောင့်အခုဒီချိန်မှာလည်းပါတီစီမံစည်းကမ်းနဲ့အညီလှုပ်တင်လှုပ်ထိုက်တာကိုဆောင်ရွက်မယ်လို့မျှော်လင့်ကြောင်းဒေါက်တာတင့်ဆွေကပြောပါတယ်
။ရေဘူးကပြောရင်တော့ NLD ပါတီကသူ့ပါတီဝင်တွေသူ့ပါတီရဲ့တာဝန်ပေးထားတဲ့လူတွေကိုဟိုတောက်လျှောက်ပါတီစီမံစည်းကမ်းအရာဟိုဆောင်ရွက်နေတာအစင်လာရှိပါတယ်။အခုကိစ္စလည်းပဲဆောင်ရွက်တင့်ဆောင်ရွက်တိုက်တာတွေကိုပါတီတာဝန်ရှိသူပုဂ္ဂိုလ်တွေဆောင်ရွက်မယ်လို့ယူဆပါတယ်။အဲ့တော့အရင်တော့မဖြစ်ဘူးတဲ့ကိစ္စဖြစ်တဲ့အတွက်ဖြစ်လာတာဆိုရင်အဲ့တဲ့အတွက်လည်းပဲပါတီအနေနဲ့ပို့ပြီးတော့နောက်မှာစီမီစီကံလို့ပုံလမ်းညွှန်မှုတွေပို့ပြီးတော့ချမှတ်ကောင်းချမှတ်လိမ့်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးရဲမြင့်စွေဘက်ကစဉ်းစားရတိုင်းဒေသကြီး NLD ပါတီကိုအစင်ခံစားတင်ထားပြီးဖြစ်သလိုမနေ့တနင်္လာနေ့ကလည်းကိုထွန်းလာကိုတွားရောက်တောင်းပန်ခဲ့ပြီးတော့နှစ်ဖက်ချေမှုရယူခဲ့ပါတယ်ခင်ဗျာ